ကိုင်းတိုင်းဒေသကြီးတပင်းမြို့နယ်ထဲကကြည်ကျေးရွာနဲ့တိုင်းနယ်ကျေးရွာအုပ်စုထဲမှာရှိတဲ့ကြည်ရွာကုန်းကျေးရွာတို့ကိုစစ်တပ်ကဒီကနေ့ပိတ်ဆို့ရှာဖွေခဲ့ပြီးကြည်ရွာသားနှစ်ယောက်ကိုဖမ်းဆီးသွားခဲ့ပါတယ်စစ်တပ်တွေစီးနှင်းရှာဖွေတာကြောင့်ရွာသားတွေတောက်လန့်ပြီးထွက်ပြေးနေကြပါတယ်ကြည်ကျေးရွာနာကအုတ်ချွေမှုတယောက်ရဲ့တမိနှစ်ယောက်အသက်ခံရပြီးနောက်အခုလိုရှာဖွေဖမ်းဆီးတဲ့အခြေအနေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မှမြတဲ့ဇင်အောင်ကပြောပြပေးပါမယ်ခင်ဗျာ
ဒီကနေ့ဇွန်လ22ရက်မိုးလွဲ2နာရီလောက်မှာစကိုင်းတိုင်းတပင်းမြို့နယ်တဲ့ကကြည်ကျေးရွာနဲ့အဲ့ဒီကနေ12မိုင်လောက်ဝေးတဲ့ကြည်ရွာကုန်းကျေးရွာနှစ်ခုကိုစစ်ကောင်စီတပ်တွေအင်အားအများပြားနဲ့ဝန်းရောက်ရှာဖွေခဲ့တယ်လို့ဒေသခံတွေကပြောပါတယ်တပင်းမြို့နယ်ထဲမှာဇွန်လ10ရက်နေ့ကစလို့ဒေသခံကာကွယ်ရေး PDF အဖွဲ့တွေနဲ့စစ်တပ်ကြားပစ်ခတ်တိုက်ခိုက်မှုတွေရှိခဲ့ပါတယ်ဒီနောက်ပိုင်းကလေးကအနီးနားကြီးရွာတွေကိုစစ်တပ်ကမကြာခဏဝင်ရောက်ရှာဖွေလေးရှိပါတယ်ကြည်ကြီးရွာထဲမှာဝင်ရောက်ရှာဖွေတဲ့အခြေအနေကိုထွက်ပြေးနေတဲ့ရွာသားတယောက်က VOA ကိုပြောပါတယ်ဘာလို့
ဝင်လာတာသူကတော့ဟိုအမှုတွေကိုကြီးနေတယ်အဲကောင်လေးနှစ်ယောက်ပါသွားတယ်။ကောင်လေးတွေအဖွဲဆွဲပြီးတော့လေတဆွဲကိုဖလေယောက်ဖွဲ့မယ်ရတဲ့ကြီးဆောင်တယ်။အဲကြီးဆောင်တဲ့အဖွဲကိုတဘောအဲလိုတရင်ထောက်တယ်တရင်ထောက်အနိကျရတဲ့ဝင်းနေသွားတယ်အခုကတော့35လောက်38လောက်အဲလိုနှစ်ယောက်ပါသွားတယ်။အဲလိုကိုဖုံးသွားမှလည်းကြောက်လို့မို့ရှောင်ရတာပဲ။ဆိုတော့တော်ပါလို့ဘူးလို့လာတယ်လေဆိုတော့ပြေးကြတာပဲ။အခုညီမတော့လည်းရောက်နေတယ်ရောက်နေတော့ဘေးရွာကလှမ်းပြောတယ်အခုပြန်ပြီးတော့၅သိန်းဝင်နေတယ်လို့ကြားတယ်။သူကဝင်လာလေးကကားသေးသေး၃သိန်းနဲ့အဲဒီစကားတစ်သိန်းဝင်လာတယ
်။ကြည်ကြီးရွာဒေသခံဖြစ်တဲ့ကိုဖိုးညီနဲ့ကိုစိုးနိုင်ဝင်ဖမ်းဆီးခံရတာဖြစ်ပါတယ်။တိုင်းနယ်ကြီးရွာအုပ်စုတွေကကြည်ရွာကုန်းကြီးရွာကိုစစ်တပ်ကဝင်ရောက်စစ်ဆေးတာနဲ့ပတ်သက်လို့လည်းရွာသားတယောက်ကအခုလိုပြောပါတယ်
။ကြည်ရွာဘုံဘက်ကတော့အဲဒီကလည်းဖြစ်နေတယ်။အဲဒီကအင်အား40လောက်ရှိတယ်။ကြည်ရွာတော့ကားငါးကြီးဝင်လာတယ်ရွာဝင်တဲ့လူတမက်တွေပေါက်ပြီးဝင်လာတာပေါ့။ဘာလို့ရှာရလဲဆိုတော့အဲ့လိုရေလိုလေဥတီချက်ရှိပါဘူးညာသူတို့ကဒီလိုဒလန်အမားအကြီးကဖြိတ်ကြိုက်တာဆိုတော့ရွာဝင်ပြီးတော့ PC ဖြတ်စည်းကြပါပဲ။ရွာရဲ့လူတွေဖြိတ်တယ်လို့ပြောချင်းချောက်တာပေါ့။ပုံနဲ့နီးစပ်ရတိုးနေတယ်ပြီးကြတာပေါ့။အင်ဂျီကတီရွာနဲ့ဖျက်ထွက်ရွာနဲ့ဆက်နေတာ။လွဲခေါ်ကြတာဂျီလေးခေါ်တာပေါ့။ဂျီရွာနဲ့ဖျက်ထွက်ရွာနဲ့တောင်းရင်အင်ဂျီ600လောက်ရှိမယ်အကုန်ကြီးရတာပ
ါအခုလိုစစ်တပ်ကဝင်ရောက်ရှာဖွေရာကြောင့်ရွာသားတွေစိုးရင်ပြီးတော့ထွက်ပြေးနေကြရပါတယ်အခုလိုမွေးရသည့်ကာလမှာပြည်သူလူထုတွေဟာနှိစက်ရတောတောင်တွေထဲမှာထွက်ပြေးတင်းရှောင်နေရတာအခက်အခဲဖြစ်တယ်လို့အဲ့ဒီထွက်ပြေးလာသူတွေကပြောပါတယ်ဇွန်လ23ရက်နေ့ကကြည်ရွာကအုတ်ချွေရီမှုရဲ့တမိနှစ်ယောက်ဓာတ်ခုတ်ခံခဲ့ရလို့သိဆုံးခဲ့ပါတယ်စစ်တပ်ကိုသတင်းပေးသူလို့ဒေသခံတွေကပြောသူတယောက်လည်းမကြခင်ကအသက်ခံရပါတယ်ဒီလိုတပ်ဖြတ်မှုတွေဖြစ်ခဲ့ပြီးတော့ခုလိုရွာကိုစစ်တပ်ကဝင်ရောက်ရှာဖွေတာတွေလုပ်နေတာပါဇွန်လ15ရက်နေ့ကတော့ကြည်ကျေးရွာရဲ့အနောက်ဖက်နှမိုင်ကွာမှာရှိတဲ့ဘုတ်ရွာဆက်ပြချင်းမှာစစ်ကောင်စီနဲ့ဒေသခံ PDF တပ်ဖွဲ့တွေအကြားတိုက်ပွဲဖြစ်ခဲ့ပါတယ်ရှင်